Shamdi ne miao pai kwa kai miu ka kachin jian sa jang. Kachin jian sa jang da jang ne gu. Lene ji ji jia yao bao kwe ge de dwe jang da li yao ti kai ke baare. Luni ye kwe dwe ma shi de jian sa din jang gu. Lene ji ne di kai ke de dwe de da ganri ga so yin ni jia de lu. E ye da ri ti kai mu ma shi ao shao sha jia bu le. De da gan si bhe shao ni ye sao yue ni du ri ga. Lene kai pwe ri gu taong su ni jia baare.
ကိုခိုင်အခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါရှင်။လွန်ဘာလ၃ရက်နေ့ကြာသပတေးနေ့ညအုပ်ပိုင်း၈နာရီကျော်မှာကိုခိုင်မျိုးကချင်းဓမ္မကောလိပ်ဝင်းတဲ့ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးတော့အမျိုးသားအဆောင်တချို့ကိုကြီးစံတွေထိမှန်ခဲ့တယ်လို့တက္ကမန်တွေလည်းကိုယ့်ရဲ့ကုန်ပါလေဒီပောက်ကွဲမှုကြောင့်စံစာတင်ကြောင်းသားတချို့ထိခိုက်ဒဏ်ရာ ခလာရနေလေးစစ်ဒီကဲသူတို့အမှတ်ပြကုန်းလို့ခေါ်တာသူတို့စစ်ကြည့်တယ်ရမကြီးကဘုံစုံပေါ်အဲ့ဒါနဲ့ပြည့်စစ်တာဒီတော့ကတော့ဒီခုခံရဲ့ဒီ ABC အမကောလိပ်ပေါ့နော်အဲ့ဒီပို့ကြတယ်အဲ့ဒီ8ဘေးကိုကြာတာပေါ့တောင်းတရအစမှာသူကဒီမိုးချိုးတွေတက်ရှိလို့လည်းကြာလို့ပြောဟောအလေးရရှိတယ်
ထိခိုက်ဒဏ်ရာရတဲ့သူ၄ယောက်စလုံးလေကုတ်နောက်ကျောနဲ့၆ယောက်တွေကိုထိခိုက်ပြီးတော့ဒဏ်အရီမဆိုးရင်ရကြောင်းနဲ့သူတို့ကိုရရင်ချင်းပဲစေုံကိုပို့ဆောင်ခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးမကြခင်မြန်မာစစ်တပ်အနီးမှာတော့လက်နက်ငယ်ပစ်ခတ်တံတချို့ကြားရတဲ့ကြောင်းဒေသခံတချို့ကပြောဆိုပေမဲ့တိကျအတည်ပြုနိုင်တာမရှိသေးပါဘူး။လက်နက်ကြီးကြီးကြောက်ခဲ့တဲ့ကျန်းစာတဲ့ကြောင်းဟာလူနေရက်ွက်အတွင်းမှာရှိတော်မလို့ပြည်သူတွေစိုးရိမ်နေကြောင်းလည်းပြောပါတယ်။
ကောင်းကောင်းကောင်းဆိုဒီလိုလူတွေရက်ကောကျန်းစာကြောင်းဒီမှာဆိုတော့ကြပင်ကြောင်းထောက်ကောင်းကောင်းကြီးရှိတယ်ဒီပုံစံကြောင်းရှိတယ်ဒီကြီးရှိတယ်ကောအဲ့လိုလူတွေရက်ကောကြီးတွေကိုအဲ့လိုစစ်တာရှိတယ်လူတွေစစ်တဲ့မြောက်ကိုစစ်တာဆိုတော့တွန်းရပါဘော
တခြားလက်နက်ကြီးကြီးတွေလည်းကွက်ခိုင်မျိုးအတွင်းကမန်အောင်နဲ့ဟွေခုတ်ခေါ်တဲ့ပလောင်ရွာတွေအနီးမှာကြောက်ရွံ့ပေါက်ကွဲခဲ့ပေမဲ့လူထိခိုက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မူဆယ်နမ်ခန်စတဲ့ဒေသတွေမှာရှမ်းကချင်တောက်ပလောင်နဲ့ကိုကန့်စတဲ့တန်းသားလက်နက်ကိုင်ဖွဲ့တွေခြေပြုတ်လှုပ်ရှားနေတာရှိပြီးတော့မြန်မာစစ်တပ်နဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲဖြစ်ပွားတဲ့နေရာတွေဖြစ်ပါတယ်။လက်နက်ကိုင်ဖွဲ့တွေအပြန်အလှန်တိုက်ပွဲဖြစ်တဲ့ချိန်မှာကြေးရွာတွေလူနေရပ်ကွက်တွေအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးတော့ဒေသခံပြည်သူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေအရင်တုန်းကလည်းထွက်ခဲ့မှုပါတယ်။စစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားအပြန်အလှန်လက်ညှိုးထိုးအပစ်ဖို့ပြောဆိုလို့ရှိကြပါတယ်။ရသားတွေဘက်ကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ပြည်သူတွေမထိခိုက်အောင်လို့ရှောက်ရှားတဲ့နယ်လို့ပြောနေပါတယ်။ဒီသက်ကန်စစ်ပေးရှောင်းတွေရေဆောင်းနေသူတူကခုလိုတိုက်တွန်းပါတယ်
။ကျမတို့ဒီတက်မှာတော့တောက်လျှောက်ဖြစ်နေတဲ့လက်နက်ကြီးတွေပြစ်ခတ်လိုက်တိုင်းတူတူကအများထိခိုက်နေတဲ့ကိစ္စကိုကျမတို့ကတောက်လျှောက်ပြောနေတာဖြစ်တဲ့ကလက်နက်ကင်တွေလူအလုံးကိုယူနေတယ်ကျမတို့ပြောနေတာပေါ့။လက်နက်ကင်တွေဆိုစီကန်တကြနေပေါ့နော်။လူသားချင်းစာနာထောက်ထားမှုကိုတည်ပြီးမှပဲလက်နက်ကင်ကြောင့်တိုက်ပွဲဖြစ်နေပေါ့။ဒီလိုလေလိုက်နာပြီးမှာပေါ့နော်အရက်တားကြီးထိခိုက်မှုအများဆုံးဖြစ်အောင်ကလုပ်ဖို့တမလူကတော့အဲ့ဒါကိုပဲတောက်လျှောက်ပြောချင်ပါသေးရှိ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းသတင်းမီဒီယာတွေကကွတ်ခိုင်မျိုးစစ်တပ်ဗျူဟာဂုံးဘက်ကပြစ်ခတ်ကြောင်းသတင်းရေးသားကြပေမဲ့စစ်ကောင်စီဘက်ကတော့အတည်ပြုချက်မပေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးဒီနှစ်ဂျွန်လလေလောက်ကလည်းကွတ်ခိုင်မျိုးနဲ့ဇွတ်အောင်စစ်ဆောင်စခန်းမှာလက်နက်ကြီးကြီးကြောက်ပောက်ခွဲခဲ့တာကြောင့်စစ်ဆောင်မျိုးသမီးတအားအမိနှစ်ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ